ပုံမှန်905ကာကြီးနဲ့ဆွဲဆိုခံထားရတဲ့အကျဉ်းသား900ကိုအင်းစိန်ထောင်ကနေပြန်လွတ်ပေးလိုက်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။တကယ်တမ်းတော့ဒီထက်ပိုပြီးတော့နည်းတဲ့အရေးအတွက်ပဲလွတ်မြောက်လာတယ်လို့အကျဉ်းသားတွေကိုလိုက်ပါကူညီပေးနေတဲ့ရှင်နေတွေကပြောပါတယ်။စစ်ကောင်စီကထုတ်ပြန်တဲ့အတိုင်းလွတ်မြောက်ခဲ့ကြသလားဆိုတာကိုလည်းပြန်ပြီးတော့စစ်စစ်ဖို့ခက်ခဲနေတယ်လို့ရှင်နေတွေကဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ဦးသိန်းထိုင်ဦးပြောပြပေးပါရှင်။
ရန်ကုန်အင်းစိန်ထောင်ကနေဗိုလ်တုနေကပြန်လွတ်ပေးလိုက်တဲ့အကျဉ်းသားရေတွက်ဟာ921ယောက်ရှိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပေမဲ့တကယ်တမ်းပြန်လွတ်လာတဲ့ရေတွက်ကအငင်းပေါ်စရာဖြစ်နေပါတယ်ပြန်လွတ်လာတဲ့အကျဉ်းသားတွေရဲ့အချက်အလက်ကရှင်းနေတဲ့စီကိုမရောက်တဲ့အတွက်ဒီရေတွက်မှန်ကန်ရလားဆိုတာတော့မပြောနိုင်တဲ့အကြောင်းဒီအကျဉ်းသားတွေကိုလိုက်ပါကူညီပေးနေတဲ့ရှင်းနေတွေက VOA ကိုပြောပါတယ်တကယ်တမ်းအကျဉ်းသား900ကျော်လွတ်မြောက်ခဲ့တဲ့ဆိုရင်အင်းစိန်ထောင်ထဲမှာမြို့နယ်လိုက်ဖွင့်ထားတဲ့အထူးတရားရုံး38ခုကနေပြင်းပြအရောက်20စီလွတ်မြောက်လာရမယ့်အခြေအနေဖြစ်တယ်လို့ရှင်းနေဥက္ကမောင်မြင့်ကတွက်ဆပြပါတယ်
။နှစ်ဖက်မှန်ပြီးမှားပြီးဆင်ခြင်ကြည့်တဲ့အခါမှာခုနပြောတဲ့လူတွေကျန်နေတယ်ဆိုတာလေမှန်နိုင်တဲ့အခြေအနေကြီးရရှိတယ်။အကယ်၍သာ921ယောက်လုံးလွတ်လာမယ်ဆိုခဲ့ရင်ပုံမှန်ရှိလို့ဆိုတော့တရုံးမှာအနည်းဆုံး10ယောက်ကနေအများဆုံး20အထိလွတ်လာနိုင်တဲ့အခြေအနေရှိတယ်။ဒါပေမဲ့အဲ့လိုမျိုးပေါ်ပေါက်လာတာမရှိဘူးနောက်တစ်ခါကြည့်နေရလို့ပါလို့ဆိုရင်ဟိုတယောက်ပဲလွတ်တာရှိတယ်စံနာတွေမလွတ်ဘူးဒီလိုအခြေအနေတွေကနှမ်းရှင်သုံးသပ်ဆရာရှိတယ
်ဒါပေမဲ့မှုတည်ဆောက်တဲ့ကာလမှာတရားရုံးကိုပို့ဖို့မလိုပဲထောင်ကနေတိုက်လွတ်ပေးတာမျိုးလည်းရှိနိုင်တဲ့အတွက်စစ်ကောင်စီဘက်ကထုတ်ပြန်တဲ့အရေးအတွက်မှားတယ်လို့မဆိုနိုင်ကြောင်းသူကပြောပါတယ
်ဟိုနှစ်ဖက်လုံးမှာတော့ဖြစ်တဲ့အခြေအနေတွေရှိတယ်921ယောက်လွတ်ပြီးပါပြီဆိုတော့အတင်းဆောင်ကနေမှထုတ်ပြန်ကြေညာတာလည်းပဲသူတရားရုံးမှာတရားစွဲတင်ထားတဲ့လူတွေပါသလိုမတင်ရသေးတဲ့ထိမိထားတဲ့လူတွေကြတော့တရားရုံးကအသိပေးကြရမလို့ပဲနဲ့ထောင်နေနဲ့လွတ်လိုက်နိုင်တာရှိတဲ့အတွက်ဒါလည်းဖြစ်တယ်ရာအခြေအနေရှိတယ
်တရားလွတ်တော်ရှင်တွေဒေါ်ဇာလီအေးကတော့သူတို့လိုက်ပါကူညီပေးနေတဲ့အမှုတွေကလူတချို့တဝက်ပဲလွမြောက်ခဲ့တဲ့အကြောင်းပြောပါတယ်
ကတော့ခမရဆက်တယ်လားဖြစ်တယ်မဖြစ်ဆိုတာကတော့ဒါကတော့ထောင်ပဲဖြစ်နေတယ်ဒီလားအဲ့ဆိုကျမတို့လူတွေဆိုကျမတို့ဒီအပြင်လူတွေဆိုမှဘယ်လိုမှအဆင်ပြေမသိဘူးလေကျမတို့ဆိုကျမတို့ဆင်ပြေတယ်ကျမတို့တိုက်တဲ့ခါမှာကျတော့ကျမတို့ကခမရဆက်ဆက်လို့ကျမတို့လူတွေကလွတ်တာပြီးကြတော့ကျမတို့မသိ
ဘူးစနပြမှုနဲ့ဆက်ဆက်ပြီးပုံမှန်905ကကြီးနဲ့ဆွဲစုခံထားရသူအများစုပြန်လည်လွတ်လာတယ်ဆိုပေမဲ့လည်းပြန်မလွတ်လာသူတွေလည်းအများအပြားရှိနေတာပါအဲ့ဒီနေ့ကအင်းစိန်တောင်ရှိမှသားဖြစ်သူကိုတွားရောက်ဆောင်ဆိုင်ခဲ့တဲ့ဟုတ်ကဲ့ဦးမင်းနိုင်ကသူသားပါမလာဘူးလို့ VOE ကိုခုလိုပြောပါတယ
်ဦးတိုင်းပါလာသေးဦးတိုင်းဘယ်လိုကြောင့်မပါလာလဲမသိဘူးသူတို့ပြောတော့တော့အင်းစိန်ကနေကို900ကျော်တယ်အဲ့ဒီကဦးပါတော့900ကျော်လည်းမရှိပါဘူးတိုင်းသူတို့အများဆုံးလည်းမ900တော့မရှိဘူးဦးမြင့်ကြီးကလည်းဖြစ်စီ6ဒီလောက်ကတော့ဒီပါတယ်အပြည့်အကျက်တည်းမဟုတ်ပါဘူးတနေ့၄စီးကတော့ခါလီထွက်လာတာပြည့်တယ်ကျေးရပုံရကြတိုင်းလုပ်မယ်လို့ပါလို့ရှိရတူတော့တူတော့ပါဘူးကတော့ဆောက်ပါလေမင်းကလည်းတော့ဆောက်တယ်အားမမကြည့်သတင်းတွေကလည်းတက်နေတာတော့ကြားပြန်ပြီးရှင်းရမင်းလေးပုံရလေးကလည်းဒီလွတ်မယ်လို့အတန်ကြားပြန်စားတယ
်လာမယ့်ဇူလိုင်လ3ရက်နဲ့5ရက်နေ့မှာလည်းအချင်းသားတွေကိုနောက်ထပ်လွတ်ပေးဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေတဲ့အကြောင်းရှင်းနေတချို့က VOE ကိုပြောပါတယ်ထောင်ရှိမှလူစုလူဝေးမဖြစ်ဖို့နဲ့လွတ်မြောက်လာတဲ့သူတွေကိုသက်ဆိုင်ရာမျိုးနဲ့စကန်နေမှာပဲစောင့်ဆိုင်ကြဖို့ရှင်းနေတွေကအကြံပြုထားပါတယ်ခင်ဗျာ
ဦးသိန်းထိုင်ဦးပြပြပေးခဲ့တာဖြစ်ပါတယ်ရှင်